ရခိုင်ပြည်နယ်အရေးကိုနိုင်ငံတကာအနေနဲ့ပဂရိအခြေအနေတိုင်းသိရှိနိုင်ဖို့ဆိုရင်သတင်းမီဒီယာတွေကိုလွတ်လွတ်လပ်လပ်ဝင်ရောက်သတင်းယူခွင့်ပြုသင့်တယ်လို့မြမအရေးသုံးသပ်သူတွေကထောက်ပြပါဗျ။မနေ့တုန်းကကုလသမဂ္ဂမှကျင်းပတဲ့ရခိုင်ပြည်နယ်အရေးဆွေးနွေးပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတက်ရောက်ဆွေးနွေးရမှာပဂရိအခြေအနေတွေနဲ့ကင်းကွာနေတယ်လို့လည်းထောက်ပြကြပါဗျ။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုဘလို့ပုံစံမျိုးနဲ့ပြန်လည်လက်ခံသွားမှလဲလူမှုအတိုင်းဝိုင်းကြားသဟဇာတာရှိရှိနဲ့နေထိုင်သွားနိုင်အောင်နိုင်ငံတကာအနေနဲ့ဘလို့ပန့်ဖို့တင့်တယ်လဲဆိုတာတွေကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ရုံကြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့တောင်းဆိုမှုနဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ချာစက်တင်ဘာလ28ရက်နေ့ကရုံကြုံရေးကောင်စီမှရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးရှင်းလင်းတင်ပြသွားပါတယ်။စစ်တပ်ရဲ့စစ်စင်ရေးတွေအဆုံးသတ်ဖို့လူသားချင်းစာနာတဲ့ကူညီတွေပေးဖို့တွားနိုင်ဖို့နဲ့ဒုက္ခသည်တွေနေရင်းပြန်နိုင်ဖို့အတွင်းမှုချုပ်ကတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေနေရဲစွန့်ခွာထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေပြည်ပသတင်းမီဒီယာတွေကတစ်ဖက်ဆောင်းနေရေးသားနေကြတယ်ဆိုပြီးပြောဆိုနေချိန်မှာမြမအရေးဆွေးနွေးပွဲကျင်းပတာပါရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအမှန်တမ်းသိနိုင်ဖို့ဆိုရင်ပြည်တွင်းပြည်ပသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းဝင်ရောက်ခွင့်ရှိတဲ့အနေအထားနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုထောက်ပြပါဗျာ
ခုပြောနေဆိုနေနိုင်ငံတကာကိုထွက်ပြီးတော့ပြောနေတာတွေအကုန်လုံးကအစိုးရဘက်ကကြီးပဲဖြစ်နေတယ်အဲ့ဒါတော့ပြည်ပြပို့လို့တာပေါ့နော်ဒါပေမဲ့ဒီအစိုးရကရခိုင်ပြည်နယ်ထဲမှာလုပ်တဲ့စီမှာသူကဘယ်လိုအများကြီးသူကဟိုဥစ္စာပေါ့နော်ပါဝင်ဆုတ်ဖြတ်ခွင့်ရတာတော့မဟုတ်ဘူးအဲ့မှာတပ်မတော်ရဲ့အဆုံးဖြတ်နဲ့နေမီးယားအုပ်ချုပ်ရေးအဆုံးဖြတ်နဲ့ပါနေတယ်ဒီတိုင်းနဲ့ကျန်တဲ့ကိစ္စအပြီးပြီးမှာပဲအဲ့ဒီလုံခြုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေပါနေတဲ့ခါကျတော့အဲသတင်းတော့ဒီသွားကိုပြုတ်တယ်ဆိုရင်လည်းဟိုတကယ်ပဲသွားသိတဲ့နေရာသွားရသလားဆိုတာတော့ဟိုမိဘထုတ်ပြန်ရအများကြီးပေါ့
လုံခြုံရေးကောင်စီဆွေးနွေးပွဲအတွင်းအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကမြမအစိုးရအနေနဲ့နိုင်ငံတကာရဲ့ဆွေးရင်ပူပန်ချက်တွေကိုနားလည်သဘောပေါက်ကြောင်းနဲ့ပြည်ပခါတွေဖြစ်ရှင်းရမှာနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံရေးလုပ်ငန်းစဉ်ကိုစတင်ဖို့ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းနဲ့ကော်ဖီအာနန်ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ဖို့ဆောင်ရွက်နေကြောင်းလည်းပြောသွားပါတယ်။ဒါအပြင်လာမယ့်တနင်္လာနေ့မှာမြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေ့လာဖို့အစိုးရကစီစဉ်ပေးထားသလိုကုလအတွင်းမှုချုပ်နဲ့လက်ထောက်အတွင်းမှုချုပ်တို့ကိုယ်တိုင်မြန်မာနိုင်ငံကိုလာရောက်ဖို့လဲဦးတောင်ထွန်းကဖိတ်ကြားခဲ့ပါတယ်။ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကတော့နိုင်ငံတကာမီဒီယာတွေအနေနဲ့လဲလွတ်လွတ်လပ်လပ်သတင်းယူခွင့်ရမယ်ဆိုရင်ပိုအကျိုးရှိလိမ့်မယ်လို့ဆိုပါတယ်
။သွားမယ့်အဖွဲ့အတွေ့တွေမဟုတ်တဲ့အတွက်ကြောင့်အမှန်ကိုတင်ပြနိုင်တဲ့လူတွေရဲ့ရှုထောင့်နဲ့အခုနပြောတဲ့လူရဆွဲပြီးတော့မိမိကောက်ချက်ချခြင်းနဲ့ဟာချသွားတဲ့လူတွေဟာဟိုတည်နေရရှင်ပြိုင်ပြီးထွက်လာတယ်ဆိုလို့ရှိရင်ဘေးဟာဆိုတာကျွန်တော်တို့ခွဲခြားပြီးကြည့်နိုင်ပါလိမ့်မယ်။တကဘာလုံးမှာကျွန်တော်ဒီလို conflict area တွေပြိပခါကြီးတာတွေရှိကြပါလိမ့်။သူတို့ရဲ့အခြေအနေမှန်တွေကိုတင်ပြဖို့အတွက်ကကဘာကတတ်မှတ်ထားတဲ့ဆန်ကြီးဆန်မျိုးတွေရှိပါလိမ့်။ဒီအတုံးဝင်မှုတွေသူတို့ပုံမှာမလျော်ဩဇာတုံးပြီးအလွယ်တုံးစွာ abuse လုပ်တာတွေဟာကဘာရဲ့အတွေ့အကြုံတွေလည်းရှိနေပြီလေ။အဲ့တော့အဲ့ဒါတွေကိုစဉ်းမြန်သုံးသပ်ပြီးတော့လွတ်လွတ်လပ်လပ်လေ့လာခွင့်ပြုခြင်းပြီးပို့အကျိုးရှိမယ်လို့ထင်ပါတယ
်။ကုလလွန်ကြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဗြိတိန်နဲ့အမေရိကန်တွေကတော့လူခွင့်ရေးချိုးဖောက်မှုတွေအဆုံးသတ်ပြီးနိုင်ငံတကာနဲ့လက်တွဲဆောင်ရွက်ဖို့တိုက်တွန်းသွားပါတယ်။ဒါ့အပြင်စစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအရေးယူဖို့နဲ့နိုင်ငံတကာရဲ့လက်နက်ရောင်းချမှုတွေဆိုင်ငံ့ဖို့ကုလဆိုင်ရာအမေရိကန်သံမကြီးနီကီဟဲလီကပြောပါတယ်။ဒါပေမဲ့လည်းအခုလိုပိတ်ဆို့ရေးယူမှုတွေဟာမြန်မာဒီမိုကရေစီရေးပြောင်းလဲမှုအတွက်အဟံတားဖြစ်စေတယ်လို့မြေပုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။တကယ်တမ်းသူတို့ထိရောက်တဲ့အရေးယူမှုတွေလုပ်တယ်ဆိုရင်ကျွန်တော်တို့ဘက်ကထောက်ခံတယ်။ဒါပေမဲ့အဲ့လိုဆန်ရှင်လုပ်တာအစိုးရလည်းမထိခိုက်ဘူးတပ်မတော်လည်းမထိခိုက်ဘူးပြည်သူတွေပဲအများအချင်းအဲ့တိကိပါလေဒါသမိုင်းကလည်းပြခဲ့ပြီးပါပြီအဲဒါကြောင့်ကျွန်တော်တို့ဘက်ကတော့ဆန်ကျင်လို့ရင်လည်းခါရမှာပေါ့ဒါပေမဲ့အဲ့အဲ့ပြစ်ဖတ်ကိုတော့သူတို့လူချင်းနဲ့ပြစ်မှာနော်တဘောကပင်လေးတွေကိုနိုင်ငံသားလုတ်ပါအာဒီလူခွင့်ရေးရှိုးပေါ့ဘူးမဖောက်ဘူးပါညာဝန်ခံမှာအဲ့လိုမျိုးဂရီပေးတာအတင်းအကျပ်ပုံခေါ်တာမျိုးတော့သူတို့ဆန်ကျင်ဘလောက်လုတ်လို့ဒါကတော့ဖြစ်လာမှာမဟုတ်ဘူး
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့မွတ်စလင်တွေဂုံတိတ်ခါရှိရှိနဲ့နေရရင်ပြန်နိုင်မှုနိုင်ငံတကာရဲ့တောင်းဆိုချက်အပေါ်မှာလည်းဥဖေတန်းကအခုလိုတုံ့ပြန်ပါတယ
်ပထမဆုံးလုပ်ရမယ့်အဆင့်ပေါ့နော်ဒီဒုက္ခတွေဟုတ်မဟုတ်ဒီနိုင်ငံထွက်ပြေးမပြေးဒီဘက်ကလည်းဥပဒေနဲ့ညီမညီဒီလူတွေကအကျန်းဖက်မှပါမပါအဲ့လိုမျိုးကအများကြီးစစ်ဆေးအောင်မှာပေါ့ဒါပေမဲ့အခုရှင်ကစပြီးတော့လက်ခံမယ်ဆိုတဲ့အစီအစဉ်တွေလုပ်နေပါပြီအဲဒါပေမဲ့တစ်ဖက်ကတောင်းဆိုတာလက်ခံမှုတောင်းဆိုနေတာမဟုတ်ဘဲနဲ့အဲဒီလူတွေပုံမှာလူခွင့်ရေးချိုးဖောက်ပါတယ်ဆိုပြီးတော့ဆွဲချက်တွေတင်နေတော့အချင်းချင်းဆွေးနွေးတာမှာလူရင်းမရောက်ဘဲနဲ့ကွာဟတ်သွားနိုင်တယ်ဆိုတော့ပြောကြတာပါ
ဩဂုတ်လကမင်းကစားခဲ့တဲ့ပြည်ပခါတွေကြောင့်ရခိုင်ပြည်နယ်ထဲကမွတ်စလင်တိုင်းနဲ့ချီယာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြသလိုအခုအချိန်ထိလည်းနေဆက်ဖြတ်ကျော်မှုတွေရှိနေပါတယ်ဒီကနေ့မှာတော့မောင်နှောခင်အုပ်ချုပ်ရေးမှုနဲ့ဖွဲ့ဝင်တွေဟာနေဆက်ဖြတ်ကျော်ဖို့စုပြုံရောက်ရှိနေသူတွေကိုတွေ့ဆုံပြီးလိုအပ်တဲ့အကူအညီတွေပေးသွားမယ်လို့ပြောဆိုခဲ့ပေမဲ့သူတို့သဘောဆန္ဒအတိုင်းထွက်ခွာလို့ကြောင်းပြန်လည်ပြောကြားတယ်လို့သတင်းထုတ်ပြန်ရေးကော်မတီ Facebook စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ